ဤကျင်းနိုင်ငံမှာစနေနေ့ကပြကြသွားခဲ့တဲ့ရုရှားခီးသည်တင်ချက်လျင်ကမှတ်တမ်းဆက်ကိုပြန်လည်တွေ့ရှိခဲ့ပြီးအဲ့ဒီဆက်ဟာအနှဲငယ်သာချိုးယွင်းမှုရှိပြီးကနဦးစစ်ဆေးမှုတွေကိုစတင်လှုပ်ဆောင်နေပြီလို့ရုရှားပို့ဆောင်ရေးအရာရှိတွေကပြောပါတယ်။လေယာဉ်ပေါ်ပါသွားသူ224ဦးစလုံးသေဆုံးခဲ့ပါတယ်။မှတ်တမ်းဆက်ထဲမှာရှိနေတဲ့အချက်လက်တွေကိုထုတ်ယူစစ်ဆေးမှုတွေလုပ်ပြီးတာနဲ့မကြခင်မှာအဖြစ်ထွက်လာမယ်လို့ရုရှားပို့ဆောင်ရေးဝန်ကြီးဌာနကတနင်္လာနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဤကျင်းနိုင်ငံမှာပြကြခဲ့တဲ့ Airbus ခီးသည်တင်အငှားလေယာဉ်ဖြစ်တဲ့ Metro Jet ရဲ့ထိတ်တန့်အရာရှိတွေကလေကြောင်းအနေနဲ့ဆက်ချိုရင်းမှုဒါမှမဟုတ်လူတွေရဲ့အမားကြောင့်အခုလိုလေယာဉ်ပြကြရခြင်းမဟုတ်ကြောင်းညင်းဆိုလိုက်ပြီးမကြခင်မှာပဲပို့ဆောင်ရေးဝန်ကြီးဌာနရဲ့ကြေညာချက်ထွက်ပေါ်လာတာပါသူတို့အနေနဲ့အဲ့ဒီလိုဘာကြောင့်ပြောရလဲဆိုတဲ့အပေါ်သက်သေအထောက်ထားတော့ Metro Jet လေကြောင်းလိုင်းကထုတ်ဖော်ပြသခဲ့ခြင်းမရှိပါဘူး Metro Jet ရဲ့အဲ့ဒီလိုပြောဆိုမှုဟာဆောလွန်နေပြီးတကယ်အချက်အလက်တွေပေါ်အခြေခံထားခြင်းမဟုတ်ဘူးလို့ရုရှားလေကြောင်းဝန်ကြီးဌာနကပြောပါတယ်။ရုရှားသမ္မတဗလာဒီမီပူတင်ကလည်းလေယာဉ်ပျက်ကျမှုကိုအသေးစိတ်စုံစမ်းဖို့တောင်းဆိုထားပါတယ်။